မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီဟာမြန်မာနိုင်ငံအတွင်းရခိုင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းကလူ့ခွင့်ရေးအခြေအနေကိုသုံးသပ်လေ့လာဖို့အတွက်အခုလာမယ့်ဇန်နဝါရီလ9ရက်နေ့မြန်မာနိုင်ငံကိုရောက်ရှိမှာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းမှာရှိတဲ့ဒုက္ခသည်စခန်းတွေအခြေအနေတိုးတက်မှုရှိမရှိဆိုတာကိုသုံးသပ်မှာဖြစ်တယ်လို့ရှမ်းပြည်မြောက်ပိုင်းကလူနည်းစုလူမျိုးစုတွေရဲ့လူ့ခွင့်ရေးအခြေအနေတွေကိုလေ့လာသုံးသပ်ဖို့လာရောက်မှာဖြစ်တယ်လို့မစ္စယန်ဟီလီကပြောဆိုတဲ့အကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်။ခီးစဉ်အတွင်းမှာပဲရခိုင်ပြည်နယ်အတွင်းငြိမ်းချမ်းရေးတည်ငြိမ်မှုနဲ့တရားဥပဒေစိုးမိုးရေးဆိုင်ရာဆောင်ရွက်မှုတွေနဲ့ပတ်သက်လို့ရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့တွေ့ဆုံမှုရှိသလိုလူမှုအသိုင်းအဝိုင်းတွေကြားတင်မာမှုပဋိပက္ခတွေနဲ့ပတ်သက်လို့အဲ့ဒီလူမှုအသိုင်းအဝိုင်းအကြီးအကဲတွေနဲ့လည်းတွေ့ဆုံမှုရှိပါတယ်။ဖြစ်ပေါ်နေတဲ့ပဋိပက္ခတွေအပေါ်မှာလိမ်ပိုင်းဆိုင်ရာစော်ကားအကြမ်းဖက်မှုတွေနဲ့ပတ်သက်လို့လည်းပြောဆိုဆွေးနွေးသွားမယ်လို့မစ္စယန်ဟီလီကပြောပါတယ်။ဒါအပြင်လူမျိုးဘာသာကာကွယ်ဖို့ဆိုတဲ့မျိုးဆောင်ဥပဒေမူကြမ်းလေးရအပေါ်မှာလဲဒါဟာနိုင်ငံတကာလူ့ခွင့်ရေးစံနှုန်းစံထားတွေနဲ့မပြည့်တဲ့အချက်တွေအပေါ်မှာလဲအလေးပေးဆွေးနွေးဖို့ရှိပါတယ်။ဒီဥပဒေကြမ်းတွေကိုအတည်ပြုလိုက်မယ်ဆိုရင်ဒါဟာလူနည်းစုဘာသာဝင်တွေလူနည်းစုလူမျိုးနွယ်တွေအပေါ်ခွဲခြားဆက်ဆံမှုဖြစ်ပေါ်လာနိုင်သလိုအမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုတွေဖြစ်လာစေနိုင်တာမို့ဒီအပေါ်မှာအထူးပဲစိုးရိမ်မကင်းဖြစ်ရတယ်လို့လဲမစ္စယန်ဟီလီကပြောဆိုထားတဲ့အကြောင်းကုလသမဂ္ဂကထုတ်ပြန်ပါတယ်။ဇန်နဝါရီလ9ရက်နေ့ကနေ16ရက်နေ့အထိဆယ်ရက်ကြာမဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာပဲတခြားလူခွင့်ရေးဆိုင်ရာကိစ္စရပ်တွေဖြစ်တဲ့နိုင်ငံရေးအကျဉ်းသားကိစ္စလာမယ့်ရွက်ကောက်ပွဲလွတ်လပ်တရားမျှတဖို့ကိစ္စတွေအပေါ်အာဏာပိုင်တွေအရဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံသွားဖို့လည်းရှိပါတယ်။အခုခီးစဉ်ကတွေ့ရှိချက်တွေကိုတော့ဒီ2015ခုနှစ်ဧပြီလထဲမှာထုတ်မဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုအစီရင်ခံစာတင်သွင်းမှုရှိပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီဟာမြန်မာနိုင်ငံကိုဒုတိယအကြိမ်မြောက်လာရောက်ခြင်းလည်းဖြစ်ပါတယ်။